တရုတ်နိုင်ငံပြင်ပမှာပထမဆုံးဖြစ်ပေါ်တဲ့ H7N9 နှစ်တကွေယောဂါပိုးသစ်အကုဆက်ခံရသူကိုထိုင်ဝမ်မှာတွေ့ရတယ်လို့ထိုင်ဝမ်အာဏာပိုင်တွေကပြောပါတယ်။မကြာခင်ကမှတရုတ်နိုင်ငံအရှေ့ပိုင်းကိုတွားရောက်ခဲ့တဲ့အသက်53နှစ်အရွယ်စီးပွားရေးလုပ်ငန်းရှင်တူဟာအခုခါမှာဒီယောဂါတန်ကိုအပြင်းထန်ခံစားနေရတယ်လို့ထိုင်ဝမ်ယောဂါထိန်းချုပ်ရေးဘုတ်ဌာနကပြောခွင့်ရကကြာသပတေးနေ့မှာပြောပါတယ်။ဒီနှစ်တကွေယောဂါလူသားအချင်းချင်းကြားကူးစက်တဲ့လက္ခဏာမတွေ့ရပေမဲ့ဒါဟာထိုင်ဝမ်မှာပထမဆုံးနှစ်တကွေယောဂါပိုးသစ်စတင်ကူးစက်သူဖြစ်ကြောင်းနဲ့အခြေအနေကိုထိန်းချုပ်နေအောင်အတွက်ကြိုးစားနေတယ်လို့လည်းပြောပါတယ်။ထိုင်ဝမ်နဲ့တရုတ်ပြည်မှကြီးအကြားတနေ့တနေ့ထောင်းနဲ့ချီတဲ့လူတွေကူးတန်းသွားလာနေကြတာဖြစ်ပြီးအခုအခါမှာတရုတ်ပြည်မဘက်ကလာတဲ့သူတွေကိုလေးစိတ်မှယောဂါပိုးစစ်ဆေးဖို့အတွက်အာဏာပိုင်တွေကစီစဉ်နေပြီလို့ဆိုပါတယ်။တရုတ်နိုင်ငံမှာပြီးခဲ့တဲ့လ H7N9 နှစ်တကွေယောဂါပိုးသစ်ဖြစ်ပွားကြောင်းစတင်သိရှိခဲ့ပြီးတဲ့နောက်ပိုင်းယောဂါအကုဆက်ခံရသူ100ကျော်ရှိနေပြီးဒီယောဂါကြောင့်သေဆုံးသူကအနည်းဆုံးလူ20ရှိနေပြီဖြစ်ပါတယ်။